မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကတရားစွဲထားတဲ့မှုတွေတဲကပို့ကုံသွင်းကုံဥပဒေပုံမှန်8စက်သွေးဥပဒေပုံမှန်68တူနဲ့အမှုတွေကိုဒီကနေ့အထူးတရားရုံးကနေပြီးတော့လက်ခံလိုက်ပါတယ်။ဒီဥပဒေနဲ့ဆွဲချက်တင်ခံရတဲ့အမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်တုန်းကနှစ်ဖက်ရှင်းလင်းပြီးရှောက်လဲချက်ပြီးခဲ့ကြတာပါ။ဒီနေ့ဆွဲချက်တင်တဲ့အမှုတွေမှာပို့ကုံသွင်းကုံဥပဒေပုံမှန်8အမှုဟာဖေဖော်ဝါရီလတရနေ့အာဏာသိမ်းတဲ့ချိန်တုန်းကဒေါက်ဆန်းစုကြည်နေကဆက်သွေးရေးစကားပြောစက်နဲ့ဖုန်းလိုင်းအဆက်အသွယ်မမိအောင်လို့ကြားပြတ်နှောက်ယှက်ဆက်တွေ့တယ်ဆိုတဲ့ဆွဲဆွဲချက်နဲ့ဆက်ဆုထားတဲ့ပုံမှန်ဖြစ်ပါတယ်။ဆက်သွေးပုံမှား68ကတော့အဲ့ဒီပစ္စည်းတွေကိုတရားမဝင်လက်ဝယ်ထားရှိခဲ့တာကြောင့်ဆူရဆွဆွဲခြင်းနဲ့အမှုဆွဲခဲ့တာဖြစ်ပါတယ်။ပုဂ္ဂိုလ်သွင်းကုန်ဥပဒေပုံမှား8နဲ့အပြစ်ရှိတယ်ဆိုဆုံးဖြတ်ရင်တော့အမြင့်ဆုံးပြစ်ဒဏ်က3နှစ်အထိချမှတ်နိုင်ပြီးတော့ဆက်သွေးဥပဒေပုံမှား68ခုနဲ့68နဲ့အပြစ်ရှိတယ်ဆုံးဖြတ်ရင်တော့အမြင့်ဆုံးပြစ်ဒဏ်တစ်နှစ်ချမှတ်နိုင်တယ်လို့ဒီစဲဥပဒေတွေမှာဖော်ပြပါတယ်။မနေ့ကမှလည်းတခြားမှုတွေဆက်ကြားနာမှာဖြစ်ပြီးတော့ရာဇသက်ကြီးဥပဒေပုံမှား905ခအမှုအတွက်ဒေါက်ဆန်းစုကြည်ကိုယ်တိုင်ထွက်ဆိုမယ်လို့စုံစမ်းသိရပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းရေးအကုန်လုံးကိုတော့စစ်ကောင်စီဘက်ကနေပြီးတော့ပုံမှန်144နဲ့တည့်ခွင်ကိစ္စကိုပြန်မပြောရတမ်းမြစ်ထားတာမို့လို့အမှုဖြစ်ထွန်းမှုတွေနဲ့ပတ်သက်လို့အသေးစိတ်တော့မသိရပါဘူး။ဒီပုံမှန်အရပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေနောက် NGO တွေနိုင်ငံခြားစုအတောင်ရှိသူတွေပါဝင်ပြင်ပအဖွဲ့အစည်းလူပုဂ္ဂိုလ်ဘသူကိုမှတိုက်ရိုက်တော်လကောင်းတော်ရိုက်တော်လကောင်းတခြားတနည်းနည်းနဲ့တော်လကောင်းဆက်သွယ်ဆောင်အခြေမပြုရလို့တမ်းမြစ်ထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ရှင်းလင်းရေးကိုပုံမှန်144ထုတ်တာဟာတရားဥပဒေနဲ့အညီဆောင်ရတဲ့ပုဂ္ဂိုလ်တဦးဦးကိုထိခိုက်စေလို့တားမြစ်တာဖြစ်ပြီးတော့တည်ငြိမ်အေးချမ်းရေးကိုထိခိုက်စေမဲ့ပြောဆိုမှုတွေဖြစ်လို့တားမြစ်တာလို့ဆိုပါရခင်ဗျာ။